မြန်မာနိုင်ငံမှာမနှစ်က February 7ရက်အာဏာသိမ်းခဲ့တဲ့နောက်ပိုင်းပြည်ရင်းမှာအိုးရင်ဆွန့်ခွာထွက်ပြေးရသူကအခုဆို6သိန်းနီးပါးရှိနေပြီလို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရှ်ပြောခွင့်ရ Stephen Dujarric ကခြေစပရင်းနဲ့ကုလရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The number of internally displaced men, women and children who have been uprooted since the military takeover last February
February မှာစစ်တပ်အာဏာသိမ်းခြင်းကစပြီးနေရင်းကိုဆွန့်ခွာပြည်ရင်းအိုးရင်ပြောင်းရွှေ့နေထိုင်ရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်အစ်အတွက်ဟာတန်းတဝက်ကြော်လာပြီးဖြစ်ပြီးမြန်မာတနိုင်ငံလုံးမှာအိုးရင်ဆွန့်ခွာထွက်ပြေးရသူစုစုပေါင်းက 8,300 ဖြစ်ကြောင်းပြောသွားတာပါနိုင်ငံတွင်းနေရာအများအပြားအထူးသဖြင့်မြန်မာနိုင်ငံအနောက်မြောက်နယ်အရှေ့တောင်ဒေသတွေမှာလက်နက်ကိုင်တိုက်ခိုက်မှုတွေတိုးလာနေတယ်လို့လူသားစားနပ်မှုအခြေအနေနဲ့လူခွင့်ရဲ့အခြေအနေတွေတိုက်ကိုဆိုးဝါးနေတဲ့အတွက်မြန်မာနိုင်ငံတွင်းကဌာနကုလဖွဲ့တွေစိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါတယ်2022ခုနှစ်အတွက်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရည်အစီအစဉ်နဲ့အကူအညီပေးရမယ်သူက 6.2 တန်းထိစံချိန်တင်ဖြစ်လာနေတဲ့အတွက်သူတို့ကိုကူညီဖို့ရန်ပုံငွေဒေါ်လာ826တန်းတောင်းခံထားတာဖြစ်ပြီးမြန်မာပြည်သူတွေအတွက်လှူဒန်းချဖို့လည်းအလှူရှင်တွေကိုတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့အထူးသဖြင့်တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေမှာတိုးလာနေတဲ့အလို့အတဲ့အကူအညီတွေကိုလုံခြုံဘေးကင်းစွာတောက်ရောက်ပေးနိုင်ဖို့လိုအပ်ကြောင်းလည်းပြောပါတယ်။